ိုင်းပြည်တွေကိုတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံနဲ့ပျက်စီးဆုံးရှုံးတဲ့နိုင်ငံဆိုပြီးအကြမ်းအဖက်နှစ်ပိုင်းခွဲခြားနိုင်ပါတယ်။တိုင်းပြည်ချင်းချင်းပိုင်ဆိုင်ရင်းတိုးတက်ဖွံ့ဖြိုးလာပုံကို Harvard Business School ကပေါ်မောက်ကရစ်ချတ်ဗီတာက2009မှာစာအုပ်ထုတ်ထားပါတယ်။ပြည်တွင်းလုပ်ငန်းကိုအစိုးရကမြေတောင်ပျောက်ပေးလို့တိုင်းပြည်တိုးတက်ဖွံ့ဖြိုးလာပုံကို How Countries Compete ဆိုတဲ့စာအုပ်မှာကွင်းကွင်းကွက်ကွက်ပေါ်ပြထားပါတယ်။ဘာမှမရှိတဲ့စင်ကာပူကျွန်းလေးပြင်းဆိုင်မှုစွန့်ရီတက်မြက်လာလို့အရှိတောင်အာရှမှာထိတ်တန့်ရောက်လာပုံကိုတခန့်တနာဖော်ပြထားပါတယ်။နောက်9နှစ်ကြာတော့ MIT ဘောဂဗီဒပေါ်မောက်ခဒါရုံအဆင်အိုဂလူးနဲ့ Harvard တက္ကသိုလ်နိုင်ငံရေးသိပ္ပံပေါ်မောက်ခ James Robinson တို့ကတိုင်းပြည်တွေပျက်စီးဆုပ်ယူရတဲ့အကြောင်းရင်းနဲ့တိုးတက်ဖွံ့ဖြိုးရတဲ့အကြောင်းရင်းတွေကိုလေ့လာသုံးသပ်တဲ့ Why Nations Fail ဆိုတဲ့စာအုပ်ကိုထုတ်ဝေပြန်ပါတယ်။တိုင်းပြည်တွေဆင်းရဲချမ်းသာကွဲပြားရတာဟာရင်ကျေးမှုဘာသာရေးအတွေ့အခေါ်ပထဝီစတာတွေကြောင့်မဟုတ်ပဲကျင့်သုံးတဲ့နိုင်ငံရေးစီးပွားရေးစနစ်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။ရေကန်မြေကန်မကောင်းလို့ဆင်းရဲတာမဟုတ်ပဲဖွဲ့စည်းတည်ထောင်မှုမကောင်းလို့ဆင်းရဲတာလို့ဆိုပါတယ်
။အရှင်းဆုံးဥပမာဟာမြောက်နဲ့တောင်ကိုရီးယားဖြစ်ပါတယ်။ဂျပန်ကိုလိုနီကိုရီးယားဟာဂျပန်စစ်ရှုံးတဲ့အခါ1945မှာနှစ်ပိုင်းကွဲသွားပါတယ်။မြောက်ပိုင်းကိုရုရှားကအုပ်ချုပ်ပြီးတောင်ပိုင်းကိုအမေရိကန်အုပ်ချုပ်ပါတယ်။မြောက်ပိုင်းမှာတပါတီအာဏာရှင်စနစ်နဲ့ခြေလှယ်ထုတ်ယူတဲ့စနစ်ကျင့်သုံးတာအနည်း90နီးပါးရှိပြီဖြစ်လို့ယိုယွင်းပျက်စီးနေပါတယ်။အားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးတဲ့တောင်ပိုင်းဟာအစမပြတ်ဖွံ့ဖြိုးတိုးတက်ပြီးချမ်းသာလာပါတယ်။မြောက်ကိုရီးယားမှာစစ်အင်အားနဲ့ကြီးကျယ်ခမ်းနားတဲ့အဆောက်အဦတွေရှိပေမဲ့တိုင်းသူပြည်သားဟာဆင်းရဲငတ်ပြတ်နေပါတယ်။မြောက်ပိုင်းရဲ့လူနေမှုအဆင့်အတန်းဟာတောင်ပိုင်းရဲ့ဆယ်ပုံတစ်ပုံသာရှိပါတယ်။ဂျိုရူးကညဘက်ရိုက်ထားတဲ့ဓာတ်ပုံမှာတောင်ပိုင်းကထွန်းလင်းနေပြီးမြောက်ပိုင်းကမဲမှောင်နေပါတယ်
။မြောက်ကိုရီးယားမှာရက်စစ်တအားမလုံလောက်လို့မဲမှောင်နေတာဖြစ်ပါတယ်။မြောက်ပိုင်းမှာတသွေးတသန်တမိန်ကိုအဓိကထားပြီးချင်းလဲသွေးဆုပ်ထုတ်ယူတဲ့စနစ်ကိုကျင့်သုံးတာမို့စင်းရင်ဝဲတင်နေတာဖြစ်တယ်လို့ဆိုပါတယ်။တောင်ပိုင်းကတော့တရားဥပဒေအတိုင်းအများပါဝင်နိုင်တဲ့နိုင်ငံရေးစီးပွားရေးစနစ်ကျင့်သုံးလို့ချမ်းသာကြွယ်ဝနေပါတယ်။ကမ္ဘာသမိုင်းကိုကြည့်ရင်ချင်းလဲသွေးဆုပ်ထုတ်ယူတဲ့စနစ်ကျင့်သုံးတဲ့ဒေသဟာအချင်းကြားလေးရိုရင်းပျက်စီးဆုပ်ယုပ်လေးဖြစ်လာပြီးအားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးတဲ့ဒေသမှာတော့အချင်းကြားလေးတိုးတက်ဖွံ့ဖြိုးလေးဖြစ်ပါတယ်။ခြေလေထုတ်ယူတဲ့စနစ်အောက်မှာတိုးတက်တာမျိုးရှိပေမဲ့ရေရှည်မခံပါဘူး။နိုင်ငံရေးမာယောစီးပွားရေးမာယောအများပါဝင်နိုင်မှသာရေရှည်ဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်
။ဈေးကွက်ရှိတော်ကိုအများပါဝင်နိုင်တဲ့ဖွဲ့စည်းတည်ထောင်မှုလို့မပြောနိုင်ပါဘူး။ဈေးကွက်ကိုလွှတ်ထားရင်ဩဇာကြီးမားတဲ့အခွင့်အထူးကံတစုကြီးဆိုးသွားပါလိမ့်မယ်။အခွင့်အထူးကံသူမရှိဘဲအားလုံးတန်းတူရည်တူရှင်ပြိုင်နိုင်ခွင့်ရှိတာဟာအားလုံးပါဝင်တဲ့ဖွဲ့စည်းတည်ထောင်မှုဖြစ်ပါတယ်။လူတစုကြီးဆိုးမှုမရှိဘဲအများအတွက်အခွင့်အလန်းဖန်တီးပေးနိုင်အောင်လွတ်လပ်တဲ့သတင်းမီဒီယာကကူညီနိုင်ပါတယ်။ဥပမာအခွင့်အထူးကံလဝဲကြီးအုပ်မှုတွေကိုထောက်ပြနိုင်ပါတယ်။မြန်မာပြည်မှာလွတ်လပ်မှုအနေချင်းရှိလာပေမဲ့နိုင်ငံရေးစီးပွားရေးမှာအခွင့်အထူးခံမှုနဲ့ချေလေထုတ်ယူမှုရှိနေသေးတာမို့မရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ်စီးပွားရေးစနစ်ဟောင်းကိုဆွတ်လွတ်လွတ်တရုတ်ပြည်တိုးတက်လာပေမဲ့နိုင်ငံရေးမပြုတ်ပြင်နိုင်ရင်ရေရှည်မခံနိုင်ဘူးလို့ဆိုပါတယ
် IMF အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့လို့အဖွဲ့အစည်းကြီးတွေကတော့စီးပွားရေးကဏ္ဍကိုကြံဖန်ပြီးပြုပြင်ပြောင်းလဲလိုက်မယ်ဆိုရင်တိုးတက်လာမယ်လို့ယူဆပြီးကျင့်သုံးရမယ့် policy တွေချမှတ်ပေးလိမ့်ရှိပါတယ်ဒါပေမဲ့အမေရိကန်ပြုပြင်ရေးတာဖြစ်နေပြီးလက်တွေ့မှာအနာတခြားဆေးတခြားဖြစ်နေတတ်ပါတယ်တဲ့အကြောင်းကတော့ပြုပြင်ရေးလုပ်ပြီးမဲ့နိုင်ငံရေးစနစ်ဟာအရင်ပုံစံအတိုင်းဆက်သွားနေလို့ဖြစ်ပါတယ်တရုတ်ပြည်စီးပွားရေးမှာအားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးလို့ဖွံ့ဖြိုးတိုးတက်လာပြီးမဲ့နိုင်ငံရေးမှာတော့လူတစုခြေလှယ်တဲ့စနစ်ကိုဆက်သုံးနေတာမို့နိုင်ငံရေးစနစ်မပြောင်းရင်ဆက်လက်တိုးတက်ဖို့အခက်အခဲတွေအများကြီးရှိနိုင်ပါတယ်မြန်မာပြည်ဟာဒရုန်းအဆင်မိုဂလူးနဲ့ James Robinson တို့ထောက်ပြတဲ့ပျက်စီးဆုပ်ယုပ်တဲ့လမ်းကြောင်းနဲ့ပိုပြီးနီးစပ်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်။အနည်း90ကျော်ပျက်စီးဆုပ်ယုပ်ခဲ့တာကိုဟန်တားနိုင်အောင်ကြံဖန်ပြီးပြုပြင်လှုပ်လာတဲ့မြန်မာပြည်ဟာ2023ကစပြီးနောက်ပြန်ဆုတ်နေပြီလို့အမေရိကန်သုတေသီ Joshua Kolanzik ကမကြာမီကဝေဖန်ပါတယ်။ဒါပေမဲ့ခြေလေသွေးဆုပ်ထုတ်ယူတဲ့အခွင့်အထူးကစနစ်ညီကုန်းချုပ်ပြီးအလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးနိုင်ရင်တောင်အသီးအဖွင့်ခံစားနိုင်မှုနှစ်ပေါင်းအတော်ကြာနိုင်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ။